အမေရိကန်ကုန်ပစ္စည်းတွေကိုမြန်မာနိုင်ငံမှာမိတ်ဆက်ပေးမယ့်ကုန်စည်ပြပွဲတစ်ခုကိုရန်ကုန်မြို့မှာဒီကနေ့စတင်ဖွင့်လှစ်လိုက်ပါတယ်။ရှင်းချင်းမှုဖလှယ်တဲ့အနေနဲ့မြန်မာနိုင်ငံကဒေတာထွက်ကုန်မျိုးပါပြတ်တာထားတဲ့အမေရိကန်ကုန်စည်ပြပွဲမှာကုမ္ပဏီပေါင်း80ကျော်ကခင်းချင်းပြတ်တာနေကြတာပါ။ရန်ကုန်မြို့တပ်မတော်ခမကကုန်စည်ပြပွဲကိုတော့ကိုရင်သွားပြီးတင်ယူခဲ့တဲ့ VOA မြန်မာပိုင်းတင်ထောက်ကိုစောထက်ကပြောပြပေးမှာပါ
။ဒီနေ့ရန်ကုန်မြို့တပ်မတော်ခမမှာ American Trade Show American ထုတ်ကုန်ပစ္စည်းတွေကိုပြတ်တာနေတာဖြစ်ပြီးပြည်တွင်းပြည်ပပြကမ်းပေါင်း100ကျော်နဲ့ပြသနေတာဖြစ်ပါတယ်။ဒီပြပွဲကိုပြည်တွင်းမှာဒုတိယအကြိမ်ရောက်ပြသတာဖြစ်ပြီးအမေရိကန်ထုတ်ကုန်ပစ္စည်းတွေမြန်မာပြည်တွင်းမှာဈေးကွက်နေရာရရှိဖို့အထူးကရည်ရွယ်ပြီးလုပ်ရတာဖြစ်ကြောင်းပြပွဲကျင်းပ၏တာဝန်ခံဒေါက်တာဇာနီမောင်မောင်ကအခုလိုပြောပါတယ
်။ဒီကတော့ဒီ American Expo ရရဲ့ချက်ကတော့ဒီ US ကဘရန်တွေပေါ့နော်အဲ့ဒီဟာတွေပမာပြည်ကိုရောက်ရှိလာပြီးတော့ဒီဘက်မှာဈေးကွက်ကျင်းပပြန့်ရရှိဖို့ရဲ့နောက်ကပမာပြည်ရလုပ်ငန်းရှင်တွေနဲ့ American နဲ့ပူးပေါင်းပြီးဆက်ဆက်လုပ်ကိုင်နေတဲ့လုပ်ငန်းရှင်တွေချင်းလည်းဒီတွေ့မှုရရှိဖို့ရဲ့နောက်ပြီးတော့ကျွန်တော်ဒီပမာနေပြီးတော့ US ကိုပေါ့ Expo ပို့ခြင်းနဲ့ရှိရဆိုပေါ့နော်အလိုလိုလုပ်ငန်းတွေရှိရဆိုလို့ရှိရင်အချိန်ဆက်ပြီးပြန်လာမှာမြန်မာပြည်ကိုရဖို့အတွက်ဆိုတာမြန်မာပြည်ကလေးနဲ့လုပ်တယ်
ဒီပြပွဲမှာအမေရိကန်ထုတ်ကုန်တွေပါဝင်ပြည်တွင်းလက်မှုလူပညာတွေကိုလည်းနိုင်ငံတကာဈေးကွက်မှာလူသိများလာဖို့ရည်ရွယ်ချက်နဲ့ပြသရောင်းချပေးနေရလို့ဒေါက်တာဇာနီမောင်မောင်ကစပြောပါတယ
်ဒီမှာတော့ American product တွေအပြင်ကျွန်တော်တို့မြန်မာနိုင်ငံအနေနဲ့ထုတ်တဲ့လက်မှုလူပညာပစ္စည်းတွေပေါ့နော်ဒါမျိုးတွေလည်းပြကြရမယ်ဒီအရာတွေလည်းဈေးကွက်ပေါ့နော် US ဈေးကွက်တွေမကပဲဒီဘက်မှာလာကြည့်တဲ့နိုင်ငံတကာအဖွဲ့ကြီးတွေရောထိတ်ဝင်လာလာကြည့်တဲ့ခါမှာဒီမှာဆက်ဆက်ပြီးချိန်ဆရပါပြီးတော့နိုင်ငံတကာဈေးကွက်ကိုလည်းကြောက်စားနိုင်မှုဖွင့်လာများပေါ်ပေါ်လာပါပြီဆိုတော့လည်းလုပ်ရမယ်လုပ်ဖြစ်ပါတယ
်ဒီပွဲကို၃ရက်ကျင်းပသွားမှာဖြစ်ပြီးလာပြီးလေ့လာရတဲ့သူတွေကိုလည်းနောက်ဆုံးနေ့မှာကန်ဆယ်မဲ့ရေဖောက်ပြီးသွားမယ်လို့ဆိုပါတယ
်ကျွန်တော်ဒီမှာအမေရိကန်ကားတွေလည်းပြတယ်ကားနဲ့ဆက်ဆက်အပူပစ္စည်းတွေလည်းပြတယ်ဆိုလို့လေ့လာဖို့အတွက်လာခဲ့တာပါဟုတ်အကြပစ္စည်းတွေလည်းဒီမှာပြရဲဆိုတော့မနေ့ကလည်းမရောက်တော့ဒီနေ့တော့တောက်အောင်လာမယ်ဆိုပြီးလာလိုက်တာပ
ါမနေ့ကလည်းမတူတာကတော့ဒီနေ့မှာအမေရိကန်ကုန်သွယ်ကြီးများအသင်းကလည်းပူးပေါင်းပြသထားတာကိုတွေ့ရပါတယ် Ford ကားကုမ္ပဏီပါဝင်အစားအသောက်လုပ်ငန်းတွေအတွက် Secretary ရေထုတ်ပေးတဲ့အမေရိကန်လုပ်ငန်းတစ်ခုဖြစ်တဲ့ SPA ကုမ္ပဏီကလည်းပူးပေါင်းပြသထားပါတယ်